မြန်မာနိုင်ငံပေါ်ထားတဲ့အမေရိကန်အစိုးရရဲ့လက်ရှိမူဝါဒတွေဟာပျော့ပြောင်းလွန်းတယ်လို့အမေရိကန်လွှတ်တော်အမတ်တချို့ကဝေဖန်လိုက်ပါတယ်။မကြာသေးခင်နှစ်ပိုင်းတွေအတွင်းမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေရှိခဲ့တယ်ဆိုပေမဲ့လည်းလူနည်းစုတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဆက်ရှိနေတဲ့အပေါ်မှာလွှတ်တော်အမတ်တွေကအဓိကထောက်ပြခဲ့ကြပြီးအမေရိကန်အစိုးရအနေနဲ့မြန်မာအစိုးရအပေါ်မှာလိုရာထက်လိုက်လျောလွန်းနေတယ်လို့မနေ့တုန်းကအမေရိကန်လွှတ်တော်အတွင်ပြုလုပ်တဲ့ကြားနာပွဲတစ်ခုမှာထောက်ပြဝေဖန်ခဲ့ကြတာပါ။ဒီမြန်မာအရေးကြားနာပွဲမှာဘာတွေဆွေးနွေးခဲ့ကြသလဲဆိုတာအပြည့်အစုံကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင
်။သမ္မတဥပမာအစိုးရရဲ့မူဝါဒတွေဟာမြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကိုလှစ်လူရှုပြီးတော့မြန်မာအစိုးရကိုလိုရာထက်ပိုလိုက်လျောဆက်ဆံနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒတွေနဲ့ပတ်သက်ပြီးတော့လေ့လာသုံးသပ်ကြတဲ့ကြားနာပွဲအတွင်းမှာဒီအမေရိကန်လွှတ်တော်အမတ်တွေကဝေဖန်ခဲ့ကြတာပါ။ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဒီအမေရိကန်အစိုးရကိုပေးထားတဲ့ကတိတွေအတိုင်းဆောင်ရွက်ခြင်းမရှိတဲ့အတိုင်းအောင်အမေရိကန်ဘက်ကတော့လိုက်လောမှုတွေအများအပြားလုပ်ခဲ့တယ်လို့ဒီကြားနာပွဲသဘာဝပတိအဖြစ်ဆောင်ရွက်ခဲ့တဲ့အိုဟိုင်းယိုပြည်နယ်အထက်လွှတ်တော်အမတ်စတီဗ်ချာဘော့တ်ကထောက်ပြဝေဖန်ခဲ့ပါတယ
်။ A year ago President Obama received 11 commitments from President Thein Sein which were reaffirmed in May when he made an official visit to the White House. However, those commitments remain largely ignored. Those
လွန်ခဲ့တဲ့တစ်နှစ်တုန်းကသမ္မတဥပမာကိုမြန်မာသမ္မတဦးသိန်းစင်စီကဂရီ၁၁ခုပေးခဲ့တာရှိပါတယ်။သမ္မတဦးသိန်းစင်ပြီးခဲ့တဲ့မေလတုန်းကအမေရိကန်သမ္မတအင်ဗီရိုကိုလာခဲ့ခြင်းကဒီဂရီတွေကိုထပ်ပြီးတော့ပေးခဲ့ပါသေးတယ်။ဒါပေမဲ့လည်းဒီဂရီတွေတဲကအတော်များများအခုချိန်ထိလက်လျူပြုခံရတော့မှာဒီပြက်ကွက်နေတဲ့ဂရီတွေတဲမှာမြန်မာနိုင်ငံတဲလူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံဖွင့်ဖို့ပြိပကဖြစ်နေတဲ့ဒေသတွေကိုလူသားချင်းစာနာတဲ့အကူအညီတွေရောက်အောင်လမ်းဖွင့်ပေးဖို့ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်မှာခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့ဆိုတဲ့ကိစ္စရပ်တွေပြင်မြောက်ကိုရီးယားနိုင်ငံနဲ့တရားမဝင်လက်နက်ကုန်သွယ်မှုတွေအဆုံးသတ်ဖို့ဆိုတဲ့ကိစ္စပါပါပါတယ်မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲမှုတွေဟာအကျင့်ပြတ်ချဆားတဲ့အုပ်ချုပ်မှုတွေနဲ့ဒီစစ်တပ်ရဲ့ကြိုးကင်ချလဲမှုတွေအောက်မှာရှိနေပေမဲ့လို့သမ္မတဥပမာအစိုးရကတော့မြန်မာအစိုးရကိုအတိအမှတ်ပြုလဲလျောဆက်ဆံနေတုံဖြစ်ပါတယ
်မြန်မာအစိုးရရဲ့လှုပ်ဆောင်မှုတစ်ခုချင်းအပေါ်မူတည်ပြီးအမေရိကန်ဘက်ကပြန်လဲတုံ့ပြန်သွားမယ်လို့ဆိုတဲ့ဒီအမေရိကန်ဥပမာအစိုးရရဲ့မူဝါဒဟာလူခွင့်ရေးချိုးဖောက်မှုတွေကိုလှစ်လူရှုပြီးရှေ့ဆက်ပြပြပြားလဲမှုတွေဖြစ်လာအောင်တွန်းအားပေးရမရဘူးလို့လည်းအထက်လွှတ်တော်မှစတီဗ်ချာဘော့ကဝေဖန်ခဲ့ပါတယ်အမေရိကန်လွှတ်တော်အတွင်းမြန်မာအရေးကိုအမြဲတမ်းတက်တက်ကြွကြွဆောင်ရွက်နေခဲ့တဲ့နယူးယောက်ပြည်နယ်အထက်လွှတ်တော်အမတ်ဂျိုးဆပ်ခရောလီကလည်းအလားတူဝေဖန်သွားခဲ့တာပါ
And keep in mind I am someone who initially supported the administration's policy of action for action but I think we're going well beyond that now I'm not opposed to talking to the Burmese regime
လောရတခုချင်းစီတိုင်းအပေါ်မှာပြန်လည်တုံ့ပြန်သွားမယ်ဆိုတဲ့မူဝါဒကိုကနဦးကလေးကကျွန်တော်လက်ခံထားတဲ့သူပါဒါပေမဲ့အခုအစိုးရကလိုရာတက်ပို့ပြီးအများကြီးလိုက်ရောတုံ့ပြန်နေတယ်လို့ကျွန်တော်ထင်ပါတယ်မြန်မာအစိုးရနဲ့ထိတွေ့ဆက်ဆံမှုတွေကိုကျွန်တော်မဆန့်ကျင်ပါဘူးဒါပေမဲ့မြန်မာအပေါ်ချထားတဲ့အရေးယူတန်းခတ်မှုတွေတစ်ဖက်သက်ရှော့ပေါ့ပေးပြီးစစ်ဖက်ဆိုင်ရာတင်းနှံတချို့ပေးတဲ့ကိစ္စတွေကိုတော့ကျွန်တော်လက်မခံပါဘူ
းဒီကြားနာပွဲမှာမြန်မာအစိုးရကိုအပြင်းထန်ဆုံးဝေဖန်သွားတဲ့သူကတော့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်အမတ်ဒါနာရိုဘတ်ကပဲဖြစ်ပါတယ
် There's a messageThe government of Burma needs to hear from the Congress is you are not ready to be accepted into the family of free nations yet. You have made progress.
American လွတ်တော်ကနေမြန်မာဆွေရကြားစီခြင်းတဲ့စကားတစ်ခုကတော့မြန်မာနိုင်ငံဟာလွတ်လပ်တဲ့နိုင်ငံများမိသားစုစည်းရဲနဲ့မှလက်ခံနာလုပ်တဲ့အခြေအနေကိုမရောက်သေးဘူးဆိုတာပါပဲ။တိုးတက်မှုတွေလှုပ်ဆောင်ခဲ့တာမှန်ပေမဲ့ဒါကမလုံလောက်သေးပါဘူး။ကမ္ဘာပေါ်ကဒီမိုကရေစီကျင့်သုံးတဲ့တခြားနိုင်ငံတွေလိုအများလက်ခံတဲ့ဒီမိုကရေစီဆွေရတဲ့အဖြစ်တကယ်ပဲအတိအမှတ်ပြုစေချင်တယ်ဆိုရင်တော့မဖြစ်မနေလှုပ်ဆောင်ရမယ့်ကိစ္စတွေအများကြီးရှိပါတယ်ခုထိတော့မြန်မာဆွေရဟာနေဆက်ဒေသတိုင်းရင်းသားလူမျိုးစုတွေအပေါ်မှာရဲဆက်ဆက်နှိမ့်ဆက်နှိမ့်နှင်းမှုတွေလုပ်နေဆဲဖြစ်တယ်လို့တိုင်းပြည်အနောက်ချမ်းမှရှိတဲ့မွတ်စလင်လူမျိုးစုတွေကိုလည်းတပ်ဖြတ်နှိမ့်နှင်းမှုတွေလုပ်နေတော့မှာပါ
ခုချိန်မှာဒီအများစုဖြစ်တဲ့ဗမာတွေပဲလွတ်မြောက်ပြီးတော့လူနည်းစုတိုင်းရင်းသားတွေနဲ့မွတ်စလင်တွေဆက်ပြီးတော့ဖိနှိပ်ခံနေရတယ်ဆိုရင်ဒါကိုအမေရိကန်ပြည်ထောင်စုကလုံးဝလက်ခံမှာမဟုတ်တယ်လို့ဒီလိုပုံစံမျိုးနဲ့တော့လွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်အတိအမှတ်ပြုခံရမှာမဟုတ်ဘူးလို့လည်းမစ္စတာရိုဘတ်ကာကပြောသွားခဲ့ပါတယ်။အမေရိကန်နိုင်ငံကြားရေးဌာနလက်အောက်အရှေ့အာရှနဲ့ပစိဖိတ်ရေးရာဌာနခွဲကမြန်မာအရေးအကြီးအကျယ်ပေးပုဂ္ဂိုလ်Judith Safkin ကတော့မြန်မာနိုင်ငံအနေနဲ့ဒီပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းတိုးတက်တဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နိုင်ခဲ့တဲ့အပေါ်မှာအသိမဲ့ပြုကြောင်းနဲ့ဒီပြောင်းလဲတိုးတက်မှုတွေကိုထောက်ပြပြောဆိုခဲ့ပြီးတော့ရှေ့ဆက်အခက်အခဲစိန်ခေါ်မှုတွေအများကြီးရင်ဆိုင်ရအောင်မဲ့အကြောင်းကိုလည်းဒီကြားနာပွဲအတွင်းမှာပြောသွားခဲ့ပါတယ်။ အရှိတောင်အာရှလုံခြုံရေးရာဒူလက်ထောက်ကာကွယ်ရေးဝန်ကြီး Vikram Singh ကတော့လောလောဆယ်ဒီမြန်မာအစိုးရနဲ့အမေရိကန်အကြားနှစ်နိုင်ငံစစ်ရေးဆက်ဆံမှုတွေဟာခိုးအရင်ကတည်းကရှိခဲ့သလိုမျိုးပုံမှန်ဆက်ဆံရေးအပြည့်အဝတော့ပြန်မဖြစ်သေးဘူးဆိုတာကိုကြားနာပွဲအတွင်းမှာပြောခဲ့ပါတယ
် The department does not seek and is not recommending the full normalization of bilateral defense ties with Burma at this time.
ကာဝေးဝန်ကြီးဌာနအနေနဲ့မြန်မာဆွေရနဲ့စီးရေးဆက်ဆံမှုတွေကိုလောလောဆယ်မှာပုံမှန်အနေထားနဲ့အပြည့်အဝပြန်မဖြစ်သေးသလိုပြန်လည်ထားရှိဖို့အားပေးအကြံပြုသွားဖို့လည်းမရှိပါဘူးမြန်မာဆွေရကိုစစ်ဖက်ဆိုင်ရာငွေကြေးထောက်ပံ့တွေနိုင်ငံတကာစစ်ဖက်ဆိုင်ရာသင်တန်းတွေပြန်လည်ပေးဖို့လည်းမရှိပါဘူ
းမြန်မာနိုင်ငံဆိုင်ရာအမေရိကန်ဆွေရရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ကြတဲ့ဒီကြားနာပွဲကိုမြန်မာနိုင်ငံကနေခိတ္တလိလာရေးခီးစင်တဲ့ရောက်ရှိနေတဲ့မြန်မာလွှတ်တော်အမတ်တချို့လည်းတက်ရောက်ခဲ့ကြပါသေးတယ်ရှင်